BRI တရုတ်ခေတ်သစ်ပိုလန်မှစီမံကိန်းမှာမြန်မာကမိဖက်အနေနဲ့ထဲထဲဝင်ဝင်ပူပေါင်းပါဝင်လာတဲ့အပေါ်မှာတရုတ်သမ္မတရှီချင်းဖင်ကချီကျူးထောမနာပြုကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့မနေ့ကတွေ့ဆုံခြင်းမှာပြောကြားခဲ့ပါတယ်အပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်တရုတ်နိုင်ငံဘေကျင်းမြို့တော်မှာဧပြီလ25ရက်နေ့ကနေ28ရက်နေ့ထိကျင်းပမယ့်ဒုတိယအကြိမ်မြောက် Belt and Road Initiative BRI နိုင်ငံတကာညီလာခံကိုတက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ညီလာခံမတိုင်ခင်မနေ့ဗုဒ္ဓဘူးနေ့ကတရားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စဆွေးနွေးခဲ့ကြပါတယ်။တရုတ်ကအဆိုပြုထားတဲ့ BRI ခေတ်သစ်ပိုလန်မှစီမံကိန်းနဲ့ပတ်သက်လို့ပူးပေါင်းအကောင့်ထဲဖော်ဖို့အတွက်မြန်မာအစိုးရကဥဆောင်ကော်မတီတရက်ဖွဲ့စည်းထားတဲ့အပေါ်တရုတ်ဆိုရကချီကျူးထောပနာပြူချောင်းသမရရှိကတောင်ဆန်းစုကြည်ကိုပြောပါတယ
်အခုကျင်းပတဲ့ BRI နိုင်ငံကပူးပေါင်းဆောင်ရွက်ရေးညီလာခံကိုတောင်ဆန်းစုကြည်တက်ရောက်လာတာဟာဒုတိယအကြိမ်မြောက်ဖြစ်ပြီးကျွန်တော်အနေနဲ့ကြိုးဆိုပါတယ် Belt and Road စီမံကိန်းရဲ့ဖွံ့ဖြိုးတိုးတက်ရေးမှာတောင်ဆန်းစုကြည်အနေနဲ့ကိုယ်တိုင်မျက်မှောက်မြင်တွေ့ခဲ့ရသူပါဝင်ဆောင်ရွက်သူလည်းဖြစ်ပါတယ်
ဒါအပြင် BRI စီမံကိန်းမူပေါင်းအတွင်းနှစ်နိုင်ငံအပြန်အလှန်အကျိုးတူပူးပေါင်းဆောင်ရွက်မှုကိုပိုပြီးအားကောင်းစေဖို့ဆန္ဒရှိနေကြောင်းလည်းသမ္မတရှိကဆိုပါတယ်။မြန်မာကတော့ဒီစီမံကိန်းကိုအစကတည်းကထောက်ခံကြောင်းနဲ့ဆက်လက်ပါဝင်ဖို့ဆန္ဒရှိကြောင်းဒေါက်ဆန်းစုကြည်ကလည်းတရုတ်သမ္မတကိုအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်။BRI စီမံကိန်းစတင်ကလေးကကျမတို့ပါဝင်ပြီးဖြစ်တယ်လို့အနည်းချင်းမဟုတ်ပဲအားလုံးကိုခြုံပြီးအကျိုးအမြတ်ကြီးကြီးမားမားရဖို့ရှိနေတဲ့ဒီစီမံကိန်းလုပ်ငန်းစဉ်မှာမြန်မာအနေနဲ့တထောင်တနေရာကပါဝင်ဖို့ကျမတို့ဆန္ဒရှိပါတယ်အထူးသဖြင့်ကျမတို့နှစ်နိုင်ငံကြားဆက်ဆံရေးမှာမိတ်ဆွေအဖြစ်နဲ့ရောပူးပေါင်းဆောင်ရွက်မှုအရာရောလာမယ့်နှစ်ကာလတွေမှာပုံမခိုင်မာလာမှာဖြစ်တဲ့အတွက်လည်းကျမတို့တကယ်ကိုအားတက်မိပါတယ်တရုတ်ရဲ့ခေတ်သစ်ပိုလန်မှစီမံကိန်းကြောင့်ဖွံ့ဖြိုးဆဲမြန်မာနိုင်ငံအတွက်တိုးတက်မှုတွေရှိလာမှာကိုကြိုဆိုပေမဲ့တရုတ်အကျွေးထောင်ချောက်ထဲပိတ်မိမဲ့အဖြစ်ကိုတော့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်က VOE ကိုပြောပါတယ
်ဒီတရုတ်ရဲ့စီမံကိန်းဟာကျွန်တော်တို့မြန်မာနိုင်ငံမှာအများကြီးရှိတယ်ဆိုတော့အဲ့ဒီစီမံကိန်းဟာတကယ်ပဲကျွန်တော်တို့မြန်မာနိုင်ငံကိုအကျိုးပြုမယ်ဆိုရင်ကျွန်တော်တို့အနေနဲ့အတိုင်းထက်လုံပွင့်တာပါတယ်ဒါပေမဲ့တတိတော်ထားရမယ်ဒီစီမံကိန်းတွေထဲကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံကတရုတ်ပြည်ကိုဘလောက်အထီးတောင်အကျွေးတင်သွားမလဲဆိုတာအများကြီးတတိထားရမယ်အကျွေးတင်ပြီးတော့မှအဲ့ဒီအကျွေးတွေကိုပြန်မဆက်နိုင်ဘူးဆိုရင်ကျွန်တော်တို့တိုင်းပြည်ကအဲ့ဒီတရုတ်လက်ထဲရောက်သွားမလားဆိုတာအဲ့ဒါကိုအများကြီးစိုးရိမ်စရာရှိပါတယ်
တနိုင်ငံလုံးစိုးရိမ်မကင်းဖြစ်နေတဲ့ကချင်ပြည်နယ်ကသဘာဝပတ်ဝန်းကျင်ဘေးအန္တရာယ်ကိုအကြီးအကျယ်ထိခိုက်စေမဲ့တရုတ်ရဲ့မြစ်ဆုံဆဲစီမံကိန်းကိုအပြည့်တိုင်ဖျက်သိမ်းဖို့အခုခီးစဉ်မှာဒေါက်ဆန်းစုကြည်အနေနဲ့တရုတ်ကောင်းဆောင်တွေကိုပြက်ပြက်သားသားပြောဖို့လိုကြောင်းဒေါက်တာဆိုင်းထွေးမောင်ကဆိုပါတယ
်အခုဆိုရင်ကျွန်တော်မြန်မာပြည်တပီလုံးကနေပြီးတော့မှဒါကိုမလုပ်ဖို့ရန်အတွက်တောင်းဆိုတယ်တရုတ်တော်လာစီကောက်ပြီးတော့တောင်းမှထဲဝင်ပြီးတော့တောင်မှမြစ်ဆုံဆဲကိုပြန်ရွေးယူမယ်ပြန်ကဲမယ်အဲ့လိုကျွေးကြော်ပြီးဆန္ဒချိနေတယ်စီစီမီကြတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒေါအောင်ဆန်းစုကြည်နဲ့တကွဒီတာဝန်ရှိတဲ့ကျွန်တော်တိုင်းပြည်ကောင်းဆောင်ကြီးတွေတေချာစဉ်းစားပြီးတော့ပြည်သူလူထုရဲ့ဆန္ဒအတိုင်းတကယ်တိုင်းပြည်ကိုထိခိုက်နစ်နာစေမယ်ဆိုလို့ရှိရင်တတိရှိရှိနဲ့ဒီမြစ်ဆုံစီမံကိန်းမှာဖျက်သိမ်းဖြစ်ဖို့ကျွန်တော်အနေနဲ့တောင်းဆိုချင်ပါတယ်
တရုတ်ရဲ့ BRI ခေတ်သစ်ပိုလန်မှစီမံကိန်းကြီးမှာမြန်မာအနေနဲ့ပါဝင်ဖို့သဘောတူညီချက်အရ2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းထားတဲ့ဒေါက်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်နေတဲ့တရုတ်မြန်မာစီးပွားရေးစင်ကြံမှာတရုတ်ကမြန်မာနိုင်ငံအတွင်းအကောင့်ထဲပေါ်ဖို့အဆိုပြုထားတဲ့စီမံကိန်းအသစ်ပေါင်း30ရှိနေတယ်လို့ဆိုပါတယ်ဒေါက်ဆန်းစုကြည်ခီးစင်မတိုင်ခင်နှစ်နိုင်ငံလက်မှတ်ရေးထိုးသဘောတူညီမဲ့အချက်တွေနဲ့ပတ်သက်လို့ကုသရေးဝန်ကြီးဒူးဝင်ကြီးဦးအောင်ထူးဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့ဟာဖေဖော်ဝါရီလကရွန်းနံပြည်နယ်ခွန်မိန်မြို့မှာတရုတ်အစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံညှိနှိုင်းခဲ့ပါတယ်။အဲဒီကဆွေးနွေးပွဲအပြီးဝင်ကြီးဦးအောင်ထူးကသတင်းမီဒီယာတွေကိုပြောကြားချက်အရဒေါက်ဆန်းစုကြည်ရဲ့အခုတရုတ်ခီးစင်မှာ2018ခုနှစ်ကတည်းကသဘောတူညီထားတဲ့တရုတ်မြန်မာစီးပွားရေးစုံတည်ဆောက်မဲ့စီမံကိန်းကိုဆွေးနွေးသဘောတူဖို့ရှိတယ်လို့တရုတ်မြန်မာစီးပွားရေးစင်ကြံသဘောတူညီချက်အတွက်ပထမအဆင့်အကောင့်ထဲပေါ်မဲ့စီမံကိန်းတွေကိုလည်းဒေါက်ဆန်းစုကြည်နဲ့တရုတ်ဆိုရခေါင်းဆောင်တွေဆွေးနွေးဖို့ရှိနေတယ်လို့ဆိုပါရယ်။သမရရှိကဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့ မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်နဲ့လူတွေရဲ့အသက်မွေးဝမ်းကြောင်းပုံမှန်ကောင်းမွန်လာအောင်ကူညီအားပေးနေပြီးနိုင်ငံတွင်းငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးရဖို့မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုလေးစားကြောင်းသူကပြောပါတယ်။ဒါ့အပြင်နေဆက်လုံခြုံရေးနဲ့တည်ငြိမ်ရေးကာကွယ်ဖို့အတွက်မြန်မာနဲ့အတူလက်တွဲဆောင်ရွက်ဖို့အဆင့်သင့်ရှိနေကြောင်းလဲပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းမြန်မာနိုင်ငံမှာငြိမ်းချမ်းပြီးတည်ငြိမ်မှုရှိတဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်ရဲ့ကူညီထောက်ခံမှုနဲ့ကြိုးပမ်းအားထုတ်မှုတွေကိုကျေးဇူးတင်ကြောင်းသမ္မတရှိကိုတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။